ဒီမြောင်မြို့နယ်မှာစစ်ကောင်စီလေကြောင်းကလည်းနှစ်ကြိမ်တိုင်တိုင်တိုက်ခတ်လို့6ဦးသေဆုံးပြီးတရားစင်ထက်မနေတရားရခဲ့တယ်လို့နေအိမ်တွေပျက်စီးကုန်တယ်လို့ဒေသခံတွေကပြောပါတယ်။ကာကွယ်တပ်ဖွဲ့တွေသိမ်းထားတဲ့ငစုံမြို့နဲ့ငမကြီးကျေးရွာကိုစစ်တပ်ဘက်ကပြန်လည်ထိန်းချုပ်ထားလိုက်ပြီလို့လည်းဒေသခံတွေကပြောပါတယ်။ဒီစကိုင်းနယ်မန္တလေးတိုင်းတွေကစီးအခြေအနေကိုရန်ကုန်ကသတင်းပေးပို့ထားတာကိုရန်နိုင်ပြောပြပေးပါဦးခင်ဗျာ။
စကိုင်းတိုင်းရောင်မြို့နယ်ကငါးမြောင်တောင်ကြီးရွာနဲ့ဇေယကုန်းကြီးရွာတို့ကိုအောက်တိုဘာ23ရက်နေ့ညနေပိုင်းမှာစစ်တပ်ဘက်ကလေကြောင်းကပစ်ခတ်တိုက်ခိုက်တာကြောင့်ဇေယကုန်းကြီးရွာကအရသာ6ဦးသေဆုံးပြီးတော့15ဦးဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ခိုက်ခံရတဲ့ကြီးရွာတွေမှာတိုက်ပွဲဖြစ်တာမရှိလို့ကာကွယ်တပ်ဖွဲ့တွေရဲ့စခန်းတွေမရှိဘဲအရသာတွေပေါ်မှာပြင်းထန်တိုက်ခိုက်တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။မင်းရကတိုက်ခိုက်မှုမှာအမျိုးသမီး2ဦးနဲ့အမျိုးသား2ဦးပွဲချင်းပြီးတေဆုံးခဲ့သလိုနောက်ထပ်ဆေးုံမှာတေဆုံးသူတွေရှိခဲ့တယ်လို့လည်းဒေသခံတယောက်ကပြောပါတယ်။အ
ဲမြောင်မြို့နယ်ငမြောင်တောင်ရွာအပေါ်မှာဘုံနှလုံးဖြုတ်ချလိုက်တယ်ပေါ့။အဲကျွန်တော်မြင်လိုက်တယ်။ရွာဝင်တဲ့လမ်းပေါ်တလုံးကျတယ်။နှမ်းငင်းထဲမှာတလုံးကျတယ်။အဲငမြောင်တောင်မှာကရွာထဲမကျဘူး။ရွာပြင်ဘက်ကျတော့လူတေဆုံးမှုမရှိဘူး။10မိနစ်အတွင်းမှာပဲနောက်ထပ်လေတစည်းရောက်လာပြီးတော့အဲ့တော့ဗမျိုးနယ်ဇေယကုန်းရွာရဲ့အရှိပြားပေါ့အဲ့အရှိပြားမှာဘုံနှလုံးထပ်ပြီးတော့ကြာရင်ဇေယကုန်းထဲမှာရွာထဲမှာကြတဲ့အတွက်နေရာမတဲ့ကိုသူရှိရတော့အသက်80အရွယ်အဖာတူရဲ့အသက်15နှစ်အရွယ်မိကလေးတူရဲ့အဲပြေဆုံးတဲ့အဲ့မှာရာတွင်းရင်ကျွန်တော်ထိခဲ့တဲ့ရာတဲ့သူတွေကိုစေုပ်စေကန်းနေပို့ပေးတယ်ညမှာလေဆေးုံပိုးတဲ့ခရံနဲ့၃ဦးထပ်မံပြီးတော့တည်ဆုံးတဲ့အတွက်အလုံးမောအခုချိန်ထိတော့၆ဦးတည်ဆုံးပြီလို့သိရတယ်။ပြည့်တယ်ရတဲ့သူကတော့၃ဦးလောက်ရှိတယ်။တိုက်ပွဲလည်းမရှိဘူး။အဲ့မှာပီလက်တက်စကန်နေလည်းမရှိဘူး။စစ်ကြောင်းနေလည်းမရှိဘူး။ဟိုဘာမှလည်းမရှိတဲ့နေရာပေါ့နော်
။လီတောင်းတိုက်ခိုက်မှုကြောင့်ဒဏ်ရာရရှိသူတွေထပ်တိုးလာပြီးတော့လက်ရှိအချိန်ထိထိခိုက်ဒဏ်ရာရရှိသူ15ဦးထိရှိသလိုနေ23လုံးနဲ့ပျက်စီးဆုံးရှုံးပြီးတော့အိမ်မွေးတိရစ္ဆာန်တွေလည်းတည်ဆုံးတယ်လို့ဒေသခံတွေကပြောပါတယ်။နောက်ထပ်လေကြောင်းတိုက်ခိုက်တာတွေရှိလာနိုင်တဲ့အတွက်ငါးမြောင်တောင်ကြီးရွာနဲ့ဇေယကုန်းကြီးရွာကဒေသခံတွေကြီးရွာထဲမှာမနေတော့ဘဲဘေးလွတ်ရာတောတောင်တွေထဲတိမ်းရှောင်နေကြပါတယ်။ရောင်မြို့နယ်နဲ့ကဲရမှာရှိတဲ့မန္တလေးတိုင်းငဇုံမြို့နယ်မှာလည်းစစ်တပ်ကနေမြေရှင်းလင်းတွေလုပ်နေပါတယ်။နေမြေရှင်းလင်းတွေအတွင်းကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ထားတဲ့နိုင်ရာကြီးကြီးရွာကိုစစ်တပ်ကပြန်လည်ထိန်းချုပ်တပ်ဆွဲလိုက်တယ်လို့ဒေသခံတွေကပြောပါတယ်။အစောမြို့နယ်စစ်တပ်နယ်မြေရှင်းလင်းနေတဲ့အခြေအနေနဲ့ပတ်သက်လို့တော့ဒေသခံတို့ပြောတာကတော့
ငမကြီးရှင်တွေကဘောတို့ထိန်းချုပ်တာလား။20ရက်နေ့ကဒီကွာထဲမှာဟုတ်တယ်ဒီကွာထဲမှာထိန်းချတယ်။ဒီတိုက်ပွဲတွေကတော့ခုလောလောဆယ်တော့ငြိမ့်သွားတယ်။ဟုတ်တယ်တိုက်ပွဲတွေကတော့ဒီကွာအလေးတစ်ခါပြေပြီးပေါ်သွားပြီးတော့မှအဲ့လိုမျိုးရုတ်တရက်ရှိနေမှာသူလောဆယ်သူပုံမှုသွားပြီးပေါ့ဗျ။
နယ်ရာကြီးကျေးရွာကိုပြီးခဲ့တဲ့ဩဂတ်လ19ရက်နေ့ကကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ခဲ့တာဖြစ်ပြီးတော့တိုက်ခိုက်သိမ်းပိုက်ခံရပြီးနောက်ရက်ဒီမှာစစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့ရဲသားတည်ဆုံးတာတွေလည်းရှိခဲ့ပါတယ်။ဒီလေကြောင်းတိုက်ခိုက်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။သခိုင်းမကွေးမန္တလေးစတဲ့ဒေသတွေရဲ့နယ်မြေရှင်းလင်းတဲ့စစ်စင်ရေးတွေကဒေသခံကာကွယ်ရေးတပ်တွေရှိတဲ့ဒေသတွေကိုချိန်မုံတိုက်ခိုက်တာသာဖြစ်တယ်ဆိုတာကိုစစ်ကောင်စီဘက်ကတော့အခုခံပြောဆိုလို့ရှိပါတယ်ခင်ဗျာ။